ခန်းကြီး30အငယ်1မှ4ငတ်မောသောသူတို့ကိုတရားရှုံးစေခြင်းက၎င်းငါ၏လူမျိုးတွင်ဆင်းရဲသားတို့၏အခွင့်အရာကိုရုပ်သိမ်းခြင်းက၎င်းမုတ်ဆိုးမတို့ကိုနှင်းဆဲ၍မိဘမရှိသောသူတို့၏ဥစ္စာကိုလူယူခြင်းက၎င်းမတရားသဖြင့်စီရင်သောသူကြက်တီးစွာမှတ်ချက်ကိုမှတ်သားသောစီရီတို့သည်အမင်္ဂလာရှိကြ၏ငါကြည့်ရှုစီရင်သည့်ကာလအဝေးကရောက်လက်တန့်သောဖြစ်စီခြင်းဖြစ်သည့်ကာလ၌တင်တို့သည်ချမ်းသာရအံ့သောငါအဘဲသူထံသို့ပြေးကြလိမ့်မည်နီတင်တို့စီစဉ်ဥစ္စာကိုအဘဲမှတူထားကြလိမ့်မည်နီငါကျေးဇူးကိုမခံရသောသူတို့သည်ချုပ်ထားလျက်ရှိသောသူတို့အောက်မှဥချရကြလိမ့်မည်အသေးတတ်ချင်းကိုခံရသောသူတို့အောက်မှလဲရကြလိမ့်မည်သို့တော်လည်းအမျက်တော်သည်မငြိမ်လက်တော်သည်ဆန့်လျက်ရှိသေး၏ငယ်ငါမှ7အရှူရီလူဒီအမင်္ဂလာရှိ၏ငါအမျက်ဤလှန်တံဖြစ်၏သူကင်သောတောင်ဝေးသည်ငါတံပေးเสียဖို့ဖြစ်၏အာဓမလူမျိုးရှိရာသို့သူကိုငါစေလွတ်မီငါအမျက်ခံရာလူစုကိုလူယူဖြစ်စည်း၍လမ်း၌ရှင်ကိုကဲ့သို့ကြော်နင်းစေခြင်းငါသူကိုငါမှားထားမီသို့တော်လည်းသူသည်အခြားသောအကျံအခြားသောအလိုရှိ၏သူဒီဖြစ်စည်း၍များစွာသောလူမျိုးတို့ကိုပယ်ရှင်းခြင်းငှာအလိုရှိ၏သူဒီအပေတို့ဆိုသည်ဟုမူကားငါဤမူမတ်တို့သည်မင်းကြီးဖြစ်ကြသည်မဟုတ်လောကာလနောမျိုးသည်ခါခေမိတ်မျိုးကဲ့သို့၎င်းဟာမတ်မျိုးသည်အပတ်မျိုးကဲ့သို့၎င်းရှမာရိမျိုးသည်ဓမတက်မျိုးကဲ့သို့၎င်းဖြစ်သည်မဟုတ်လောရှမာရိယုတ်ထုနှင့်ယေရုရှလင်ယုတ်ထုထက်သာ၍မြတ်သောယုတ်ထုစင်တုကိုကိုးကွယ်သောတိုင်းနိုင်ငံများကိုငါလူယူတကဲ့သို့၎င်းရှမာရိမျိုးနှင့်သူ၏ယုတ်ထုတို့ကိုငါပြုတကဲ့သို့၎င်းယေရုရှလင်မျိုးနှင့်သူ၏ယုတ်ထုတို့ကိုငါပြုမည်မဟုတ်လောဟုဆိုတတ်၏အငယ်7မှ19သို့တော်လေသရဖျက်သည်ဇီးအုံတောင်နှင့်ယေရုရှလင်မြို့၌အမှုတော်ကိုလက်ဆက်တတ်တော်မူပြီးမှအာရှုရိရှင်မြင်ဤမာနထောင်လွှားခြင်းမော်သောမျက်နှာနှင့်စော်ကားခြင်းကိုငါကြည့်ရှု၍စီရင်မည်ထိုမင်းကငါသည်ကိုယ်လက်ယုံတတ်သည့်နှင့်ကိုဉဏ်အားဖြင့်ငါတတ်နိုင်၏ပညာသတိနှင့်ငါပြည့်စုံ၏လူမျိုးနေရာအပိုင်းခြားတို့ကိုငါရွှေ့ပြီးသူတို့ဤဘန္နာကိုလူယူပြီးဘရင်တို့ကိုသူရဲခဲ့သို့နှိမ့်ချပြီးငါလက်သည်ငှက်တိုက်ကိုတွေ့ခဲ့သို့လူတို့၏ဥစ္စာပစ္စည်းကိုတွေ့ပြီးစွန့်ပစ်သောငှက်ဥတို့ကိုသိမ်းယူခဲ့သို့မြေကြီးတစားရှိသည်များတို့ကိုငါသိမ်းယူပြီးအဘယ်သူမျှအတောင်ကိုမလှုပ်နှုတ်သီးကိုမဖွင့်မမြည်မတွန်ဟုဆိုသည်ဖြစ်၍ချိန်လုံးသည်ကင်သောသူကိုလှုပ်ခဲ့သို့၎င်းတောင်ဝေးသည်မိမိတခင်ကိုခြိကြွခဲ့သို့၎င်းပစိန်ဒီခုတ်တော်သူကိုစော်ကားရမည်လောလှှသည်တိုက်တော်သူကိုရံပြွ့၍ထောင်လွှားရမည်လောထိုကြောင့်ကောင်းကင်ဘူကြီးသခင်အရှင်သာရဖျားသည်ထိုမင်းဤစုဝတ်တော်သူတို့၌ပိန်ကြုံခြင်းကိုသွင်းပေးတော်မူမည်သူဤဘုံအောင်၌လည်းမီးလောင်တကဲ့သို့လောင်စေခြင်းဟာရှို့တော်မူမည်ဤဒေလာမျိုးဤအလင်းသည်မီးဖြစ်တော်မူမည်တန်ရှင်သောဖျားသည်မီးလျံဖြစ်တော်မူမည်တနည်းချင်းတွင်ထိုမင်းဤစုပင်အမျိုးမျိုးတို့ကိုမိရှု၍ကျွမ်းစေတော်မူမီတောဤဘုံကို၎င်းအတိနံထွက်သောလေဤဘုံကို၎င်းသူဤကိုခန္ဓာနံဝိညာဉ်နှင့်တကွကုံစေတော်မူသည်ဖြင့်ထိုမင်းသည်နာသောသူကဲ့သို့အာရော့လိမ့်မည်ကျွင်းသောတောပင်တို့ကိုသူငယ်သည်စင်းယူနိုင်အောင်အနည်းငယ်မျှတာဖြစ်လိမ့်မည်အငယ်၂၀မှ၂၃ထိုအခါမှဆ၍ဘေးလွလျက်ကျွင်းသောဣဒရေလမျိုးနှင့်ယာကုပ်မျိုးသားတို့သည်မိမိတို့ကိုနှင်းဆဲသောသူ၌နောက်တဖန်မကူစားဘဲဣဒရေလမျိုး၏တန်ရှင်သောအရှင်သာရဖျား၌အမှန်ကူစားကြလိမ့်မည်ကျွင်းသောသူသည်ဟုသောယာကုပ်အမျိုး၌ကျွင်းသောသူတို့သည်တကူကြီးတော်မူသောဘုရားသခင်ထံတော်သို့ပြန်လာကြလိမ့်မည်ဩဣတရလမျိုးတင်းအမျိုးသားတို့သည်သမုတ်တရားသဲလုံးနှင့်အမျှများတော်လဲကျွင်းသောသူတို့သာလျှင်ပြန်လာကြလိမ့်မည်စီရင်ဆုံးဖြတ်သောတုတ်တင်ပယ်ရှင်းခြင်းသည်တရားသဖြင့်လွှမ်းမိုးရလိမ့်မည်ကောင်းကင်ဘုရားအရှင်သာရဖျားသည်မြေတပင်လုံးအလယ်၌စီရင်ဆုံးဖြတ်သောတုတ်တင်ပယ်ရှင်းခြင်းကိုပြုတော်မူလိမ့်မည် အငယ်24မှ29ထို့ကြောင့်ကောင်းကင်ဘုရားသခင်အရှင်သာရဖျားမိန်တော်မူသည်ကဇီးအုံမြို့၌နေသောငါ၏လူမျိုးအာရှုရိမင်းကြောင့်မကြောက်နှင့်သူ၏ကျိန်လုံးနှင့်တင့်ကိုရိုက်မီအဂုတုမင်းပြုသည့်ဤသူသူ၏လန်ဒန်ကိုတင်ဤအပေါ်မှာမိုးလိမ့်မည်သို့တော်လည်းခဏကြာပြီးမှသူတို့သည်ပျက်စီးခြင်းသို့ရောက်သောအားဖြင့်ငါ့အမျက်သည်ငြိမ့်၍ငါ့စိတ်လည်းပြေလိမ့်မည်ကောင်းကင်ဘုရားရှင်ထာဝရဘုရားသည်ဩရဘကြောင့်နှမမိဒရန်အမျိုးသားတို့ကိုဒဏ်ခတ်တကဲ့သို့၎င်းပင်လေကိုလှန်တန်တော်နှင့်မိုးတကဲ့သို့၎င်းထိုမင်းအဖို့ဘေးဥပါကိုပြင်ဆင်၍အဂုတ်ထုလက်ထက်၌ကဲ့သို့တပံလန်တန်တော်ကိုခြိတော်မူမီထိုကာလ၌သူ၏ဝန်ကိုတင်ဤပခုံးဘော်က၎င်းသူ၏တပိုးကိုတင်ဤလေပင်ဘော်က၎င်းချရ၏စူဝါချင်းကျေးစုကြောင့်တပိုးပျက်စီးရ၏အငယ်28မှ34အာရပြို့သို့ရောက်လေပြီမိဂရှုံမြို့တိုင်အောင်လွန်သွားပြီမိမ့်မမြို့၌လှဲများကိုချထားပြီတောင်ချားကိုလွန်ကြပြီဂေဘမြို့၌စခန်းချကြပြီယာမမြို့သည်ကြောက်လန့်လျက်ရှိ၏ရှောလူနေရာဂိဘာမြို့သည်ပြည်၏အိုဂလိန်မြို့တမီကျွေးကြော်လော့အိုလဲရှာမြို့နားထောင်လော့အာနတုတ်မြို့သည်အမင်္ဂလာရှိ၏မာဒမေနမြို့သည်ပြောင်းသွားပြီဂေဘိန်မြို့သားတို့သည်လွတ်အောင်ပြေးကြ၏နောဘမြို့၌တရက်နေပြီးမှဇီးအုံတို့တမီ၏တောင်တီးဟုသောယေရုရှလင်တောင်ကိုရွယ်၍မိမိလက်ကိုလှုပ်လိမ့်မည်ကောင်းငင်ဘုရားသခင်အရှင်သာရဘုရားသည်ကြောက်မဲ့ဖွယ်သောအချင်းရာနှင့်တစ်ပင်အထုကိုပယ်ရှင်းတော်မူမည်အရမြင့်သောအခက်တို့ကိုခုတ်လဲ၍ကြီးမားသောအခက်တို့ကိုနှိမ့်ချတော်မူမည်တောအုပ်ကိုပစိနှင့်ခုတ်ပယ်တော်မူ၍လေဗနုန်တောသည်တကိုးကြီးသောသူ၏လက်အားဖြင့်လဲလျက်နေလိမ့်သည်